ဟုတ်ကဲ့ဒုဗိုလ်မကြီးဆိုင်ဦးခင်ဗျာ RCSS ကနေပြီးတော့ဒီနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လာတာကျွန်တော်တို့တွေ့ရပါတယ်အဲ့ဒီမှာပေါ့လေဇန်နဝါရီ12 14ရက်မှာဒီလင်းခင်းမှာလုံမဲ့ရှမ်းလူမျိုးလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေရက်ရွှေ့လိုက်တယ်ဆိုပြီးတော့လည်းကြေညာချက်ထဲမှာတွေ့ရပါတယ်အဲ့ဒါကြေညာချက်ထုတ်ပြန်ရတဲ့အကြောင်းရင်းနဲ့ဘာကြောင့်ရက်ရွှေ့လိုက်ရတယ်လဲရှင်းပြပေးပါလားဗျာ
ရက်ရွှေ့ရတဲ့အကြောင်းရင်းကကျွန်တော်တို့စက86မှာအကျိုးဆွေးနွေးပွဲဆိုပြီးတော့တောင်ကြီးမှာလုပ်ဖို့ကျွန်တော်တို့ကစီစဉ်ထားတယ်ပေါ့နော်အဲ့ဒီမှာတိုင်ခင်မှာကျွန်တော်တို့ကလူထုတွေ့ဆုံပွဲဆိုပြီးတော့ဆင်းပြီးတော့လူထုတွေနဲ့တွေ့ဆုံတာရှိတယ်အဲ့ဒီလူနဲ့တွေ့ဆုံတဲ့အချိန်မှာပြိုင်ပင်တားဆီးခံရတယ်ပေါ့နော်စက်ကနေလာပြီးတော့ဝင်အားနဲ့ဆင်အားနဲ့လာပြီးတော့မလုပ်ဖို့ဆိုပြီးတော့ပြိုင်ပင်တားမြစ်တာခံရတယ်ပင်လုံးမှာလုတ်တာရောကာလီမှာလုတ်တာရောကြောက်မဲမှာလုတ်တာရောတက်ကီလေးပေါ့ဟုတ်တယ်အဲ့လိုတားဆီးတဲ့အတွက်ကြောင့်မလို့ကျွန်တော်တို့လူထုတွေ့ဆုံပွဲကိုကျွန်တော်တို့လွတ်လွတ်လပ်လပ်မလုပ်ဆောင်နိုင်ခဲ့ဘူးနောက်တော့ PPPP ရဲ့သဘောထားတွေကိုကျွန်တော်တို့ကမစုစည်းနိုင်ပြန်မရယူနိုင်ခဲ့ဘူးဒါကြောင့်မို့ကျွန်တော်တို့ဒီအကျိုးဆွေးနွေးပွဲကိုလည်းကျွန်တော်တို့မလုပ်နိုင်တော့ကျွန်တော်တို့ link ခင်းမှာလုပ်ဖို့ကိစ္စကြတော့ကျွန်တော်တို့လူထုသဘောထားကြီးကျွန်တော်တို့ကပါဝင်နိုင်ခြင်းမရှိလို့ပေါ့ကျွန်တော်တို့ကရက်ရှိဆိုင်ကြခြင်းဖြစ်ပါလိမ့
်အခုလိုအကျိုးဆွေးနွေးပွဲတွေလုပ်တဲ့နေရာမှာပေါ့လေ RCSS ဦးဆောင်ပြီးလုပ်တယ်ဆိုတော့လွတ်တော်ကိုယ်စားလှယ်လည်းပါဝင်တယ်လို့ကြားသိရလို့ဗျာဘယ်လိုများရှိသလဲဗျာ
ဟုတ်ပါတယ်ကျွန်တော်တို့လုပ်နေတာကကျွန်တော်တို့မျိုးသားအဆင့်နော်လူထုတွေ့ဆုံဟိုဆွေးနွေးပွဲတွေလုပ်နေတယ်ဆိုတော့ပါတီတွေအပြင်ကျွန်တော်တို့ဒီလူမှုဖွဲ့စည်းတွေလည်း CSO တွေလည်းပါပါတယ်နေနေကိုင်ပွဲလေကျွန်တော်တို့ပါတော့เนาะတွေ့ရင်ပြင်းမှာလွတ်တော်ကိုယ်စားလေနဲ့ပါပါတယ
်ကျွန်တော်တို့တခုတည်ရတော့ကတော့အခုလိုမျိုးလူလူတွေ့ဆုံပွဲတွေမှာရှမ်းဘာသာစကားနဲ့ပြောတော့တိုင်းသားချင်းချင်းပဲနားလဲတယ်ပေါ့ဗျာဗမာလူလည်းပြောကြမဆိုကြတဲ့အတွက်ကြောင့်မလို့လေအဲ့လိုမျိုးတွေလည်းသတင်းတွေကြားတယ်အဲ့ဒါအဲ့ဒီကိစ္စကိုဘယ်လိုများပြောနေမှာလဲဗျာ
ဟုတ်ကဲ့ကျွန်တော်တို့ရှမ်းလူပြောတယ်ဆိုတာကကျွန်တော်တွေ့ဆုံတဲ့နေရာဒီတာတွေမှာကရှမ်းပြည်သူလူထုကိုကျွန်တော်တို့တွေ့ဆုံနေတာဖြစ်ပါတယ်ကျန်စကားမတတ်တဲ့နေရာဒီတာတွေမှာတော့ကျွန်တော်တို့ဗမာလူစင်းနေတာတွေပါလိရှိပါတယ
် NCA တရငလုံးပြည်ခရဲ့ဆိုင်စာချုပ်မှာလက်မှတ်ထိုးထားတဲ့ RCSS လို့အဖွဲ့မျိုးအနေနဲ့ပေါ့လေဒီရှမ်းပြည်နယ်ထဲမှာနိုင်ငံရေးအဆင့်ဆွေးနွေးပွဲတွေဟိုလှုပ်ဆောင်ဖို့စာချုပ်ထဲမှာလည်းရှိတယ်ပေါ့ဗျအော်မြင်မြင်မဖြစ်မြောက်တဲ့အတွက်ကြောင့်မို့လေရှစ်ဆက်အလားလားဘယ်လိုများရှိနိုင်မလဲဘုံမကြီးတို့ဘယ်လိုများပြောပြင်လဲဗျ
ကျွန်တော်တို့အခုလုပ်နေတာက NCA နော်ငင်းချိုင်းဖြစ်စဉ်တိုင်းကျွန်တော်တို့ကသွားနေတာပေါ့ဒီဆောင်ကကျွန်တော်နိုင်ငံငင်းချိုင်းနော်ပြဖို့ဆိုတာကပြည်သူလူထုတရားလုံးကလည်းပါဝင်ရမှာဖြစ်ပါတယ်ခုသွားနေတာလဲတွေ့ဆုံဆွေးနွေးပွဲတွေပါလုပ်နေတာတဘောထားတွေပါခံယူနေတာလဲဒီငင်းချိုင်းဖြစ်စဉ်တိုင်းကျွန်တော်သွားနေတာပေါ့ခုလိုပြည်ပြည်ဟာတာရှင်းခံရတယ်ဆိုတာကျွန်တော်တို့မလုပ်ဆွေးနွေးပွဲတွေမလုပ်ဖြစ်တာတွေတော့ဒီအတူဆွေးနွေးပွဲတွေမလုပ်ဖြစ်တာတွေကတော့ကျွန်တော်တို့ငင်းချိုင်းဖြစ်စဉ်အတွက်တော့အနည်းနဲ့အများတော့ထိခိုက်နေတယ်ပေါ့နော်ယုံကြည်မှုတွေလည်းသူကရောနေလာတယ်ပေါ့
အခုလိုမျိုးအကျိုးဆွေးနွေးပွဲတွေမှာတက်ကနေပြီးတော့လာပြီးဟန်တားတယ်ဆိုတာဘာကြောင့်လာဟန်တားတယ်လို့များဘုံမကြီးတို့သိထားရလဲဗျအ
ဲကျွန်တော်တို့သိကြုံနေရတာတော့အကြောင်းပြချက်เนาะကျွန်တော်တို့ကတိကျပါမသိရပါဘူးเนาะလာဟန်တားတဲ့ဘုံမကြီးကတော့အဲထက်ကအမိန်လို့ပဲသူတို့ကအဲ့လိုပြောတာကျွန်တော်တို့ကကြားပါလေသိရပါလေ
ဟိုလင်းခေးမှာလုံမဲ့ဒါရှမ်းပြည်ဟိုကကိုစားပြုတဲ့ဟိုလူလူတွေ့ဆုံပွဲကြီးအချိန်လဲရွှေ့လိုက်ရတဲ့အတွက်ကြောင့်မို့ပေါ့လေရက်ကိုလည်းနောက်ထပ်ပြန်လဲကျင်းပဖို့များဘယ်လိုများစီစဉ်ထားလဲဗျအ
ဲကျွန်တော်တို့ညှိနှိုင်းလို့နော်အစဉ်ပြေတဲ့အချိန်ကျွန်တော်တို့တွေ့ဆုံသူတွေပွဲတွေလွတ်လွတ်လပ်လပ်လွတ်လို့ရတဲ့အချိန်ကျွန်တော်တို့နေရာဒေသတွေအကန့်အသတ်မရှိဘဲလွတ်လို့ရတယ်နော်ဒီကျွန်တော်တို့ကျမ်းပြည်ထဲမှာကျွန်တော်မြို့တွေထဲမှာကျွန်တော်လွတ်လို့ရတယ်ဆိုရင်ကျွန်တော်တို့ဆက်ပြီးတော့လှုပ်ဆောင်သွားမှာဖြစ်ပါတယ်
အဲ့တော့ကျွန်တော်ထုတ်ပြန်ချက်နဲ့မှလည်းတွေ့ပါတယ်ဒီ RCSS ဘက်ကနေပြီးတော့ဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နောက်တက်မတော်ကာကွယ်ရေးဦးသူချုပ်စီကိုလည်းစာပေးပို့ထားတယ်ဟိုဘုံမူကြီးဆိုင်ငင်းကိုရိုင်းကလည်းရန်ကုန်နဲ့နေပြီးတော့မှဒီညဉ့်ဉိုင်းကော်မရှင်တို့နဲ့တက်မတော်ရဲ့ကိုယ်စားလှယ်တို့နဲ့လည်းတွေ့ဆုံခဲ့တယ်လို့ဒီအဲ့ထက်မှလည်းတွေ့ထားတယ်ပေါ့လေဟိုဘက်ကဘလို့အကြောင်းမြန်လာမှုမရှိဘူးဆိုတော့ဟိုဘာကြောင့်လို့များပြောချင်လဲဗျ
ဒါတောင်းလို့လည်းတော့ကျွန်တော်တို့ကလည်းသူတို့ပဲဆိုင်ရာပုဂ္ဂိုလ်ပဲကျွန်တော်ပြန်မေးရမှာဖြစ်ပါတယ်ကျွန်တော်တို့ဒီလိုဖြစ်တယ်ဆိုတာကျွန်တော်တို့ကပြင်ပြထားပြီးသားပေါ့ကျွန်တော်တို့ညှိနှိုင်းထားပြီးသားပေါ့နော်ဒါအဲ့ဒါကအကြောင်းမပြောင်းဘူးဆိုတာဟိုအဲ့ဘက်ကိုပဲနေလို့ရှိပါတယ
်။နာမည်ဇန်နဝါရီလကုန်ပိုင်းလောက်ကို21ရာစုပင်လုံညီလာခံနောက်ထပ်မှကျင်းပမယ်လို့လည်းဆိုရကြေညာထားတာမျိုးတွေရှိတယ်ပေါ့လေဒီအဲ့ဒီညီလာခံမှာတင်ပြမယ်အကြောင်းအရာမျိုးတွေပေါ့လေဘယ်လိုဖြစ်လာနိုင်မလဲဗျ
ကျွန်တော်တို့ကလူထုတွေ့ဆုံပွဲတွေလူထုသဘောထားတွေကိုကျွန်တော်တို့အများရှိတဲ့အတွက်အကျိုးဆွေးနွေးပွဲတွေလည်းမလုပ်နိုင်ဘူး။ link key မှာလုပ်တဲ့တော့မြို့သားဆင်းတော့နိုင်ငံတွေ့ဆုံဆွေးနွေးပွဲတွေကျွန်တော်တို့မလုပ်နိုင်ဘူးဆိုရင်လူထုသဘောထားတွေကိုကျွန်တော်ကတင်ပြလို့ရနိုင်မှာမဟုတ်ဘူးပေါ့နော်။အဲကျွန်တော်တို့ဘာလို့မှတင်ပြဖို့ရှိမှာ။အမှန်ဆိုရင်ကျွန်တော်တို့ NC ထိုးတာကသူရကောတတ်မလို့ပေါ့ကျွန်တော်တို့ EU ကိုရောတခြားအတိတ်တည်းတွေလည်းပါတာပေါ့နော်ကျွန်တော်တို့ NC ထိုးတာ။အခုသွားနေတာလည်း NC အတိုင်းကျွန်တော်တို့သွားနေကြတာပေါ့နော်။အခုလို့တော့တတ်မလို့ကလာရောက်ပြီးတော့ဟန်တားတယ်ကျွန်တော်တို့ဒီဆွေ ွေးနွေးပွဲတွေမလုပ်ရဘူးဆိုတာကမဖြစ်သင့်ဘူးပေါ့
NC လက်မှတ်ကြီးထိုးပြီးသားဖြစ်တဲ့ RCSS အဖွဲ့ကလက်မှတ်မထိုးရသေးတဲ့အဖွဲ့တွေပေါ့လေဒီမြောက်ပိုင်းမဟာမိတ်အဖွဲ့လိုမျိုး UNFC လိုအဖွဲ့လိုမျိုးအဲ့ဒီအဖွဲ့တွေရောဟိုဘယ်လိုများတိုက်တွန်းညင်ပါလဲဗျ
မကကျွန်တော်တို့ NC เนาะထိုးတဲ့အဖွဲ့တော်တော့မှဒီရင်းချမ်းဖြစ်စင်မှာအခုလိုအခုတက်လေးတွေနည်းနည်းရှိရဆိုရင်ကျွန်တော်လွားလဲမထိုးတဲ့အဖွဲ့ကိုကျွန်တော်တို့ကထိုးဖို့တော့မှကျွန်တော်တို့ကတိုက်တွန်းပြီးတော့ထိုးနေချင်တာပေါ့ရင်းချမ်းဖြစ်စင်မှာလူထုတွေဆိုဆွေးနွေးပွဲတွေမှာဒီလိုအဟန့်တားရှိခဲ့တယ်ဆိုတော့မထိုးသေးတဲ့အဖွဲ့တွေအတွက်ကလည်းစိတ်ကျွန်တော်စနောက်များเนาะဖြစ်နေမလားပေါ့เนาะဒါတမို့ထိုးရကောတတ်မတော့ဘောဒီကိစ္စကိုလေးလေးနက်နက်ထားပြီးတော့စဉ်းစားပေးစီချင်ပါတယ်လို့ဆောင်ပေါ်ဆောင်ပေးစီချင်ပါတော့ကျွန်တော်အဲ့လိုတောင်း
အခုလိုပြကြပြရတဲ့ဒုမုံကြီးဆိုင်ဦးကျေးဇူးများကြီးတင်ပါနဲ့ဗျာ
ဟုတ်ကဲ့ပါ